တော်ရရှိပါဗျာကရီးဘီယံကမ်းခြေရဲ့ရေပြင်တွေဟာပြလဲလို့နေပါလေပင်လယ်ကမ်းခြေတွေစိန့်ကဟိုတယ်တွေနဲ့ရိမ့်မှန်နေတဲ့လေပြင်းကြီးတွေဟာအပန်းဖြစ်နေอยู่လို့လာတဲ့သူတွေကိုစိတ်ကြည်လင်ချမ်းမြေ့စေပါလေတကယ်တော့ငွေချေးချမ်းသာသူတွေဟာကရီးဘီယံရဲ့အကောင်းဆုံးကမ်းခြေတွေမှာအဆောက်အဦကြီးတွေအခန့်ခန့်ဆောက်လုပ်ပြီးအပန်းဖြေခီးသွွားလုပ်ငန်းတွေကိုအကြီးကျယ်လုပ်ကြပါလေဒါပေမဲ့နိုင်ငံတွင်းကိုလေ့လာလိုက်မယ်ဆိုရင်တော့ဟာရီကိန်းတန်းကြောင့်ပြိုကျနေတဲ့တိုက်တာအဆောက်အဦပေါင်းများစွာကိုတွေ့ရမှာဖြစ်ပါလေဒီတစ်ပတ်မှာတော့တဘာဝဘေးအန္တရာယ်တွေနဲ့ဆက်ဆက်နေတဲ့လူဖွဲ့စည်းတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါမိုင်အမီကန်ကြီးကနေထွက်ခွာလေးရှိတဲ့နော်ဝေဂျန်စိတ်ခံသင်းမောကြီးပေါ်မှာလှုပ်လှုပ်နေသူဂျမေကာလုံချုံရင်းအရာရှိတယောက်ကတော့သူ့ရဲ့အမြင်တွေကိုအခုလိုရင်ဖွင့်နေဦးပါလေနော်ဝေဂျန်စိတ်ခံသင်းမောကအသင်းပြကရီးဘီယံတစ်လျှောက်ထွက်ခွာတဲ့စိတ်ခံသင်းမောထဲမှာခင်မိဆုံးဆိုပါတော့အမေရိကန်နဲ့လက်တီအမေရိကန်နိုင်ငံစီကအဆိုတော်တွေအမှုကျင်းသားသမားတွေကိုခေါ်ယူပြီးခီးစဉ်တစ်လျှောက်မပြင်းအောင်အခမ်းပေးတယ်။တာမန်အလုပ်သမားတွေကစငွေချချမ်းသာသူအထိလိုက်ပါနိုင်အောင်အခမ်းအမျိုးမျိုးခန်းစားခွင့်အမျိုးမျိုးလုပ်ပေးထားပါတယ်။တကယ်တော့စိန်ခံသင်းမောကြီးတွေပေါ်မှာကျွန်တော်အလုပ်လုပ်လာခဲ့တာအနည်း20ပြည့်တော့မယ်။ကျွန်တော်တို့စီကအလှပဆုံးကံကြီးတွေမှာလာပြီးခန်းစားနေကြတဲ့သူတွေကိုကြည့်လိုက်ပါ။သူတို့အစိုးရတွေကသူတို့ကိုလုံခြုံမှုရှိအောင်လုပ်ပေးထားတယ်။ Atlantic ပင်လယ်မှာရာသီဥတုဘယ်လိုရှိမလဲ။ဘေးရည်မှာဘလို့ပစ္စည်းတွေကိုတက်ဆောက်သွားမယ်ဆိုတာကစ။ဆာရက်ဒီမှာအခန်းတိုင်းဝင်ကပေးထားတယ်။ကျွန်တော်တို့စီကလူတွေကတော့တနာဖို့ကောင်းပါလေ။အခုခမည်းမင်းတွေရတဲ့လမ်းတွေကအဆောက်တွေကိုကြည့်လိုက်လေဗျာ။အရင်တော့ကတော့ဒီတိုက်ခန်းတွေမှာလူတော်တော်စီကားခဲ့ကြပါလေ။အခုတော့မြင်းနဲ့တိုက်ပါပဲ။လုံခဲ့တဲ့6နှစ်လောက်ကဟာရီကိန်းမုန်တိုင်းကြာရောက်တယ်။လူတွေပြန်မလာနိုင်ကြတော့ဘူး။တချို့ကတော့ပြန်လာကြပါသေးတယ်။ဒါပေမဲ့အိမ်လူလည်းပြန်မဆောက်နိုင်အလုတ်ကင်ကမလွဲတော့ပြောင်းရွှေ့သွားကြတော့လေ။တဘာဝဘီအန်နေတွေကကြောက်ဖို့တော့ကောင်းပါလေ။အထူးသဖြင့်အစိုးရကဘာတော်ဝင်မှမယူကြိုတင်တိပေးချက်တွေကိုသေသေချာချာမလုပ်တဲ့နိုင်ငံတွေမှာလူတွေဟာဘဝတွေကြိုးချီပြီးသူတို့ကျင်နေခဲ့တဲ့လူအဖွဲ့အစည်းမှလွတ်စင်ကုန်ကြပါလေကရီးဘီယံပင်လယ်တစ်လျှောက်ကနိုင်ငံတွေမှာဒီလိုအဖြစ်အပျက်တွေကိုမကြားခြင်းဆုံးမြင်နေရပါလေဟာရီကိန်းတန်ခန်းစားပြရတဲ့နောက်မှာခိုးခိုးရမယ့်အမျိုးသမီးငယ်တွေကလေးတွေအပေါ်လူကုန်ကူးပြီးစီးပွားရှာနေတဲ့ဒုစရိုက်သမားတွေကလည်းပြည်နေနေပါလေဒါကြောင့်လည်းတဘာမှဘေးအန္တရာယ်အစိုးရ policy နဲ့လူအဖွဲ့အစည်းတိစပ်မှုတွေကိုဆက်ဆက်စဉ်းစားလေ့လာကြလိမ့်ရှိပါလေ။အမေရိကန်တရားဥပဒေကိုခေါင်းဆောင်နေတဲ့သူတွေကတော့အင်မတန်အမြင့်မြင့်ရှိကြပါလေ။အဘာဝဘေးအန္တရာယ်နဲ့ပတ်သက်ရင်သူတို့ဟာတကားမှရှော့မလို့ကြပါဘူး။အေးပိုင်းဆုံးနှင်းကြတဲ့ပြည်နယ်တွေမှာပဲဖြစ်ဖြစ်ပုံတိုင်းရင်ဆိုင်နေရတဲ့အပူပိုင်းစုံတွေမှာပဲဖြစ်ဖြစ်လူတွေကိုကြိုတင်ပြင်ဆင်ရမယ့်အရာတွေကိုသတိပေးလိမ့်ရှိပါလေ။ဖလော်ရီဒါပြည်နယ်မိုင်အမီမြို့က International University မှာသင်ကြားနေသူပါမောက်ခတူကတော့ Atlantic ပင်လယ်ကိုစောင့်ကြည့်လေ့လာနေတဲ့နိုင်ငံတော် Hurricane Center ကကျွန်တော်တို့တက်သူမှာဗဟုပြုအခြေစိုက်ထားတယ်လीယူစန်တက်သူနဲ့ပေါင်းပြီးသုတေသနလုပ်တာတွေလည်းရှိတာပေါ့ရာသီဥတုတွေကိုအထူးပြုလေ့လာတဲ့ဘာသာရပ်ကကျွန်တော်တို့ကျောင်းမှာနာမည်ကြီးပါတယ်ဟိုရင်တုန်းကတော့ကျွန်တော်တို့မှာခင်မိတဲ့နည်းပညာတွေမရှိပါဘူးဝါယာကိုအသုံးပြုပြီးအတ္တန်တိတ်ပင်လယ်ပြင်ကရောက်လာတဲ့မုန်တိုင်းတွေကိုခံမှန်းကြတယ်ဟယ်လီကော်ပတာတွေဆေလွတ်ကယ်ရီဘီယံကမ်းခြေတစ်လျှောက်အနီးကပ်တွက်ချက်ကြတယ်မုန်တိုင်းကိုအမဲလိုက်သူများဆိုပါတော့အခုတော့နည်းပညာတွေကပို့လို့တိုးတက်သွားပြီခံမှန်းချက်တွေကပို့ပြီးတိကျလာတယ်မြန်ဆန်လာတယ်ဒါကြောင့်လေကျွန်တော်တို့ဟာဟာရီကိန်းရာသီမရောက်ခင်ခံမှန်းချက်ဟာရီကိန်းကာလအတွင်းခံမှန်းချက်နဲ့ဟာရီကိန်းရာသီနှီးကုန်းအစီရင်ခံစာတွေဆိုပြီး၃ပိုင်းခွဲတင်ပြကြပါလေဥပမာ2019ခုနှစ်တက်ခံမှန်းတက်ချက်မှုတွေဟာ2018နှစ်နောက်ဆုံးပိုင်းအစီရင်ခံစာနဲ့ပတ်သက်နေပါတယ်2019ခုနှစ်အဆုံးတက်ကာလတုန်းကအစီရင်ခံစာမှာဆိုရင်2018ခုနှစ်အတွက်ကြာရောက်လာမဲ့မုန်တိုင်း14ခုမှာ9ခုကဟာရီကိန်းဖြစ်မဲ့3ခုကလူတွေပန်းချီဒုက္ခရောက်မဲ့အတိတ်ကဟာရီကိန်းကြီးတွေဖြစ်မဲ့ဆိုတာမျိုးပေါ့အဲ့ဒီတက်ချွတ်မှုတွေဟာဟာရီကိန်းရာသီမှာနည်းနည်းလေးအတိုးချော့ဖြစ်သွားတယ်မုန်တိုင်းလို့အမည်ပေးနိုင်တာက7ခုလို့ပဲကျန်တော့တယ်အတိတ်ကဟာရီကိန်းကြီးကတစ်ခုတော့ပဲဖြစ်နိုင်တော့တယ်ဆိုတာမျိုးပေါ့အကြမ်းမြင့်တက်ချွတ်မှုကနေတစ်ခုချင်းစီကိုကျွန်တော်တို့စောင့်ကြည့်လေ့လာကြတယ်ဒါကြောင့်လဲကျွန်တော်တို့ပြည်သူတွေကိုကြိုတင်သတိပေးနိုင်တာပေါ့လို့ဆိုခဲ့ပါတယ်သောရရှိပါခင်အမေရိကန်ပြည်ထောင်စုကတော့ Florence Hurricane အနေနဲ့လွတ်မြောက်အောင်ကြိုတင်ပြင်ဆင်နေကြပါပြီရာသီဥတုဆိုးအမှုဓာတ်တွေကိုပြန်လည်အတုနိုင်မှုအတွက်ပညာရှင်တယောက်ဖြစ်လာအောင်လေလာသင်ကြားသူတွေကလည်းများတဲ့များလာခဲ့ပါလေ။ Florida International တက္ကသိုလ်မှာလာရောက်သင်ကြားနေကြတဲ့သူတွေထဲမှာတရုတ်လူမျိုးက20ရာခိုင်နှုန်းကျော်ရှိပါတယ်။သူတို့ဟာ Biochemistry နဲ့မြေကမ္ဘာသိပ်ပံကိုလေ့လာကြလိမ့်ရှိပါတယ်။ဒုတိယအကြီးအမားဆုံးစီးပွားရေးလုပ်ငန်းပိုင်ဆိုင်ထားပါတယ်ဆိုတဲ့တရုတ်ပြည်ကြီးကိုယ်တိုင်တဘာဝဘေးရန်တွေကိုအကြီးကျယ်ခန်းစားနေကြရပါတယ်။လူတွေသိမ့်ချီဒုက္ခရောက်ကြတယ်ဒါကြောင့်လေတရုတ်ကောင်းဆောင်တွေဟာရာသီဥတုဒဏ်တွေသဘာဝဘေးအန္တရာယ်တွေကိုကြိုတင်ခန့်မှန်းတုံ့ပြန်နိုင်မှသာလျှင်သ ူတို့တိဆောက်ထားတဲ့လူအဖွဲ့အစည်းကိုထိမ့်သိမ့်နိုင်မယ်လို့ယုံကြည်ကြပါတယ်။သောတာရှင်မြတ်မပြည်သူတွေလည်းတဘာဝဘေးရန်နေနေမှလွတ်ကဲကြပါစေ။လူလိုပြည်ပသက်ကနေထိုင်ရတဲ့လူအဖွဲ့အစည်းတစ်ခုကိုတိဆောက်နိုင်ကြပါစေလို့ဆုတောင်းလိုက်ပါရစေ။